Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဩဂုတ်လ12ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40 48.50တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားတို့ကြားစစ်ရေးလွှမ်းတဲ့စကားတွေဆက်ပြီးပြောနေကြတော့မှာပဲ။ရခိုင်ပြည်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားတဲ့ပေါ်ဆိုရင်အကြောင်းကုလသမဂ္ဂလူ့ခွင့်ရထူးကိုယ်စားလှယ်ကပြောပါတယ်။ UNFC နဲ့ညီညာရေးကော်မရှင်တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အချက်၄ချက်ကိုသဘောတူလိုက်ကြပြီလို့ပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့မနက်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားစစ်ရေးချင်းချောက်တဲ့စကားစစ်ထိုးမှုတွေဘယ်လိုဆက်ရှိနေတာတလဲဆိုတာကိုတင်ပြသွားမှာဖြစ်တယ်လို့ UNFC တိုင်းသားအဖွဲ့နဲ့အစိုးရတို့ကြားသဘောတူညီချက်တချို့ရခဲ့တဲ့အပေါ်မှာဘယ်လိုအမြင်ရှိပါလဲ
UNFC ကသူကအပြစ်ပြည်လုံးကျုပ်အပြစ်ခတ်ရဆေးဆိုတာသူကတပြည်လုံးတန်တန်တက်ရမယ်လို့သူတို့ကဆိုလိုတာဒါပေမဲ့စစ်တပ်ဆိုလိုတာ
ဒီကြောင်းကိုသတင်းတွေပြီးမှတင်ပြသွားဖို့ရှိပါတယ်တခါမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်တဲ့နိုင်ငံခြားဒီပညာရှင်တွေရဲ့အမြင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့စနေနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါအောင်ဗျာ
အမေရိကန်ပိုင်ဂူဟမ်ဂျွန်းကိုပဲဖြစ်ဖြစ်တခြားအမေရိကန်နိုင်ငံတစ်ခုခုဒါမှမဟုတ်မဟာမိတ်နိုင်ငံတစ်ခုခုကိုပဲဖြစ်ဖြစ်ချင်းချောက်လာမယ်သို့မဟုတ်တိုက်ခိုက်လာမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အချိန်မဆိုင်မဲနှောင်တရသွားစေရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုသတိပေးစကားထပ်ပြောလိုက်ပါတယ်။အမေရိကန်ကိုစပြီးတိုက်ခိုက်လာမယ်ဆိုရင်လွန်ခဲ့တဲ့ရက်တွေအတွင်းသူပြောခဲ့တဲ့သတိပေးစကားတွေပေါ်မြောက်ကိုရီးယားအနေနဲ့အပြေအဝနားလည်မယ်လို့သူမျှော်လင့်နေကြောင်းနယူးဂျာစီပြည်နယ်ကသူ့ရဲ့ကောက်ကွင်းမှာသတင်းထောက်တွေကိုမစ္စတာထရမ့်ကပြောပါတယ်။ကျွန်တော်ပြောခဲ့တာရဲ့လေးနက်မှုကိုသူတို့အပြေအဝနားလည်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်ပြောတာဟာတကယ်ယူရချက်နဲ့ပြောတာဖြစ်ပါတယ်လို့မစ္စတာထရမ့်ကဆိုပါတယ်။မြောက်ကိုရီးယားကမစင်စားမစင်ကြဲမဲ့လှုပ်လာမယ်ဆိုရင် CIA ရတုံ့ပြန်လှုပ်ဆောင်မှုလုံးဝအဆင်သင့်ဖြစ်နေပြီလို့တောက်ကြနေမနေ့ပိုင်းက Twitter လူမှုကွန်ရက်စာမျက်နှာမှာ Mr. Trump ကရေးပါတယ်။ Kim Jong-un အနေနဲ့တခြားလမ်းကြောင်းတစ်ခုကိုရွေးမယ်လို့မျှော်လင့်နေကြောင်းလဲသူကရေးထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့အနေနဲ့တိုက်ခိုက်မယ်ဆိုတဲ့စကားတွေကိုပြောနေမယ်စားတန်တမာရေးနီလန်းကိုဦးတည်ထားဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။တပတ်နဲ့တပတ်အပြန်အလှန်ဆက်ပြီးစကားစစ်ထိုးနေတဲ့အပေါ်ကုလသမဂ္ဂအနေနဲ့စိုးရိမ်နေလို့မယ်လို့ကုလသမဂ္ဂဒွေးမှူးချုပ်အန်တိုနီယိုဂေါဒရက်စ်ပြောခွင့်ရစတီဖင်ဒူဂျရစ်ကတောက်ကြနေမှာတင်ပြတွေကိုပြောပါတယ်။တရုတ်နိုင်ငံကတော့မြောက်ကိုရီးယားကအမေရိကန်နေမျိုးကိုအရင်သွားတိုက်လို့အမေရိကန်ကလက်တုံပြန်ရင်မြောက်ကိုရီးယားဘက်ကနေဝင်ကူမှာမဟုတ်ဘူးလို့တောက်ကြနေထုတ် The Global Times သတင်းစာအရီဒါအပေါ်မှာရေးထားပါတယ်။
အမေရိကန်နဲ့မြောက်ကိုရီးယားကြားမှာစီးရီးတင်းမာမှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကကျဆင်းခဲ့တဲ့အမေရိကန်အစုရှယ်ယာဈေးတွေတောက်ကြတီကတော့အနည်းငယ်ပြန်တက်ခဲ့ပါတယ်။နယူးယောက်အစုရှယ်ယာဈေးကွက်မှာ S&P နဲ့ Dow Jones ရှယ်ယာဈေးတွေဟာ0.1% ရာခိုင်နှုန်းလောက်တက်ခဲ့ပြီးတော့ Nasdaq အညွန့်ကိန်းဟာလည်း0.64%ရာခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့ပါတယ်။အစောပိုင်းကတော့ဒီ London နဲ့ Paris အစုရှယ်ယာဈေးကွက်တွေမှာအဓိကရှယ်ယာဈေးတွေတက်ရာခိုင်နှုန်းလောက်ဈေးအကျနဲ့ပိတ်သွားခဲ့ပါတယ်။ဟောင်ကောင်နဲ့တောင်ကိုရီးယားတို့မှာတော့200ခိုင်နှုန်းနီးပါးရှယ်ယာဈေးတွေကျခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားမှာအပြန်အလှန်စကားဆက်ထိုးနေကြတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျဆင်းခဲ့လို့ဒေါ်လာ1 trillion နီးပါးဆုံးရှုံးခဲ့ပါတယ်
။ပိုင်နဲ့နေမီဆိုင်ရာငင်းပွားနေတဲ့တောင်တိုးပင်လယ်တွေကလူလုံးဂျွန်းတူတခုနားမှာအမေရိကန်စစ်သင်္ဘောတစ်စင်းခုံမုံးသွားတဲ့ပေါ်လုံးဝမချေနပ်တဲ့ကြောင်းတရုတ်နိုင်ငံကတောက်ကြနေမှာပြောလိုက်ပါတယ်။အမေရိကန်စစ်သင်္ဘော USS John S. McGain ဟာတရုတ်နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့တဲ့ကြောင်းတရုတ်နိုင်ငံချုပ်ချာအာဏာနဲ့လုံခြုံရေးကိုချိန်ချောက်ခဲ့တဲ့အကြောင်းတရုတ်နိုင်ငံသားဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုထိခိုက်စေခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တရုတ်ပြည်ထက်ကအမေရိကန်စစ်သင်္ဘောကိုဂျာတာပတိနေမှာတွေ့လိုက်ပြီးသတိပေးပြီးတော့မောင်းထုတ်ခဲ့တယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။အမေရိကန်စစ်ဖက်အနေနဲ့နိုင်ငံတကာဥပဒေကခွင့်ပြုထားတဲ့အတိုင်းသင်္ဘောသွားလာတာလေရင်ပြန်တန်းတာနဲ့လုပ်ငန်းဆောင်တာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။တောင်ရိုးပင်လယ်တစ်ခုလုံးဒီဘက်ကိုပိုင်တယ်လို့ပြောထားတဲ့ဒီတို့ကအဲဒီလိုလှုပ်ဆောင်ချက်မျိုးတွေကိုအစင်တစိုက်လို့ကန့်ကွက်လာတာပါ
အမေရိကန်ဒုသမတမိုက်ပန်ဆာကိုလံဘီယာအာဂျင်တီးနာချီလီနဲ့ပနားမနိုင်ငံတွေစီသွားတဲ့ခရီးစဉ်ကိုတနည်းနည်းလေးမှစတင်မှာဖြစ်ပါတယ်ထရမ့်အစိုးရအတွင်းတန်တမာရေးရန်ထိတ်တန့်ရာထူးအများအပြားကိုမခန့်အပ်နိုင်သေးချိန်မှာနိုင်ငံခြားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဒုသမတကနိုင်ငံခြားခရီးစဉ်တွေသွားနေရတာဖြစ်ပါတယ်အရင်အိုဘားမားအစိုးရလက်ထက်ကဆောင်ရွက်ခဲ့တဲ့ကိစ္စအများအပြားကိုသမ္မတဒေါ်နယ်ထရမ့်ကပြောင်းလဲပြစ်နေချိန်မှာ ဒုသမရာပန့်စ်ကနိုင်ငံသားခေါင်းဆောင်တွေကိုအမေရိကန်ရဲ့မူဝါဒအပြောင်းလဲအကြောင်းရှင်းပြနေရပုံလဲရပါတယ်။ကိုလံဘီယာနိုင်ငံသားလို့ရှိရင်ဒုသမရာဟာကာတာဟေနာနဲ့ဘိုဂတာမျိုးတွေကိုသွားမှာဖြစ်ပါတယ်။ကိုလံဘီယာအစိုးရနဲ့ FARC တပုံတွေကြားဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာမှာဖြစ်တယ်လို့နိုင်ငံထဲမှာကိုကင်းထုတ်လုပ်မှုကြားဆင်းအောင်လို့ဘိန်းအစားကိုကာစိုက်ပျိုးနေတဲ့အစီအစဉ်တွေကိုလည်းလေ့လာမှာဖြစ်ပါတယ်။ချီလီနိုင်ငံရောက်ရင်တော့ Pacific ရဲ့ဝင်ဒေသနိုင်ငံများကုန်သွယ်ရေးသဘောတူစာချုပ် TPP ကနေပြီးအမေရိကန်ရုတ်တရက်နှုတ်ထွက်တဲ့ကိစ္စကိုဒုသမရာပန့်ရှင်းပြရလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံနဲ့ဂျွန်လာရုံးကမှတန်တမာဆက်ဆံရေးတည်ထောင်ခဲ့တဲ့ပနားမနိုင်ငံကိုသွားပြီးရင်တော့ဒုသမရာရဲ့ခီးစဉ်အဆုံးသတ်မှာပါ။တောင်အမေရိကဒေသမှာတရုတ်ရဲ့ကုန်သွယ်မှုအခန်းကဏ္ဍတိုးမြင့်လာချိန်မှာအမေရိကန်ဒုသမရာသွားရောက်တာဖြစ်ပါတယ
်။ UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932 9ဆိုင်းတိုမီတာ40 kHz 4433ညဆိုင်းတိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့ဆိုတဲ့သတင်းပေါ်ဆိုရင်းနဲ့ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်စစ်ဆေးမှုရန်ဟီလီကဩဂုတ်လ17ရက်နေ့စွဲနဲ့ထုတ်ပြန်ကြတဲ့ခုမှာပြောထားပါရယ်ဒီအခြေအနေဟာအဓိကစိုးရင်ပေါ်ရာအကြောင်းတစ်ခုဖြစ်တဲ့အကြောင်းလူညုံရေးတပ်ဖွဲ့တွေအနေနဲ့အခြေအနေအားလုံးမှာထိနေနေသိမ့်လှုပ်ဆောင်ပြီးရခိုင်ပြည်လူညုံရေးအခြေအနေကိုဂိုင်းတွယ်ဖြစ်ရှင်းတာနဲ့အမျှလူ့အခွင့်အရေးကိုလေးစားလိုက်နာမှုရှိစေရေးအစိုးရအနေနဲ့အာမခံချက်ပေးရမှာဖြစ်ကြောင်းမေးစရိုင်းလေးရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ဒီကရက်နဲ့အောက်တိုဘာလကမောင်တော်နဲ့ဘူးတီတော်မှာနေကြားဆောင်ရဲစခန်း3ခုကိုတိုက်ခိုက်ခံရပြီးချိန်နိုဝင်ဘာလမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်ပြီးချိန်လူညုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးတွေလုပ်တာမှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်သူ့အနေနဲ့အထူးသဖြင့်ဆိုးရိမ်နေကြောင်းမင်းဆိုင်ရင်းလီကပြောထားပါတယ်အခုလိုစစ်တဲ့အင်အားတိုးမြင့်ချထားတဲ့ပေါ်ရခိုင်မျိုးသားပါတီ ANP ကတော့ကြိုးဆိုပါတယ် ANP ခေါင်းဆောင်တွေနဲ့တပ်မတော်ကော်မတီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဩဂုတ်လ9ရက်နေ့ကတွေ့ဆုံပြီးရခိုင်ပြည်အရေးဆွေးနွေးခဲ့ကြပြီးတော့နောက်တနေ့မှာပဲတပ်အင်အားတိုးမြင့်ချထားတာပါတန်ရာတို့မြင့်ချထားလိုက်ပြီးတဲ့နောက်ဘောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထရအမိန့်ကိုနောက်ထပ်2လတက်တန်းတိုးလိုက်တယ်လို့ရသီးတော်မြို့နယ်တွင်ကနေရာတချို့မှာလည်းညမထရအမိန့်ထုတ်ပြန်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်အုပ်ဖွဲ့အတွင်းရမှုဦးတမောင်စွေက VOE ကိုပြောပါတယ်
တနင်္ဂနွေလုံးအပြစ်ခတ်ရဲဆဲရဲသဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရညီညွတ်ရေးကော်မရှင်နဲ့ UNFC တို့ကြားမှာသဘောတူနိုင်ခဲ့ကြပါတယ်။ညီညွတ်ရေးကော်မရှင်နဲ့ဒီ UNFC ကိုယ်စားလှယ်အဖွဲ့ကြား၂ရက်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်မှာသဘောတူခဲ့ကြတာပါ။သဘောတူနိုင်ခဲ့တဲ့အချက်၄ချက်ကတော့အစိုးရနဲ့တပ်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရဲဆဲကြောင်စတင်ကြေညာဖို့ပင်လုံစိတ်ဓာတ်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်တွေတစုတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေတစုပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့27ရာစုပင်လုံကထွက်ပေါ်လာတဲ့အချက်အပေါ်မှာအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေရေးဆွဲပြဋ္ဌာန်းဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။သဘောတူကိုကြံနေသေးတဲ့၄ချက်ကိုလည်းနှစ်ဖက်ကြားဆက်ပြီးတော့ဆွေးနွေးသွားကြမှာဖြစ်ပါတယ်။27ရာစုပင်လုံတတိယအကြိမ်ညီလာခံကိုဒီနှစ်ကုန်ပိုင်းလောက်ကျင်းပဖို့ခန့်မှန်းထားပြီးတော့အဲ့ဒီမတိုင်ခင်မှာ UNFC အနေနဲ့NCA မှာလက်မှတ်ထိုးနိုင်ပြီးတော့ညီလာခံတက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က UNFC ကိုငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌကနေတဆင့်သတင်းစကားပါခဲ့ပါတယ်
။နီပေါ်နိုင်ငံမှာဒီမိုကရေစီအမြင့်တွယ်လာနေတာကိုတွေ့ရတဲ့အတွက်ဝမ်းသာတဲ့အကြောင်းအိန္ဒိယချင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆူရှမာဆောရာ့ချ်ကတောက်ကြာနေမှာပြောလိုက်ပါတယ်။နီပေါ်နိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပတဲ့15ကြိမ်မြောက်ဘင်းစတိတ်ထိပ်သီးအစည်းအဝေးတက်ဖို့နီပေါ်နိုင်ငံကိုရောက်နေချိန်ကတ်မန်ဒူးမြို့တော်မှာကျင်းပတဲ့290ပြည့်အိန္ဒိယလွတ်လပ်ရေးနေ့ခမ်းနားမှာမစ်ဆောရာ့ချ်ကအဲ့လိုပြောတာပါဒီပေါ်နိုင်ငံဟာဒီမိုကရေစီနိုင်ငံထူထောင်ဖို့ပထမဆုံးအခြေခံဥပဒေကို2015ခုနှစ်ကမှပြဋ္ဌာန်းခဲ့တာပါလွန်ခဲ့တဲ့65နှစ်ကျော်မှခင်မိနိုင်ငံတစ်ခုထူထောင်ဖို့စလုပ်ခဲ့ကြတဲ့ကဆိုရင်စစ်ပွဲနဲ့ဂျုံရဲ့ဗျင်နန်းတော်မှာအစုအဝေးလိုက်တပ်ဖြတ်မှုဖြစ်ခဲ့ကြီးမားတဲ့ငလျင်လှုပ်ခတ်မှုတွေရင်ဆိုင်ခဲ့ရတဲ့ဒီပေါ်နိုင်ငံအနေနဲ့2015ခုနှစ်မှအခြေခံဥပဒေပြဋ္ဌာန်းနိုင်တာဟာသမိုင်းဝင်အဆင့်တစ်ခုပါဆယ်စုနှစ်တခုကြာမော်ဝါဒီတွေရဲ့ပုံကန်ထားကြမှုအဆုံးသတ်ခတ်ပြီးကြတဲ့ကဆိုရင်ဒီပေါ်နိုင်ငံဟာနှစ်ပေါင်းများစွာနိုင်ငံရင်းပဋိညင်မှုတန်ကိုခံခဲ့ရပါတယ်
အင်ဒိုနီးရှားနိုင်ငံမှာတော့မီးလောင်နိုင်လောက်အောင်ပူပြင်းတဲ့နေရာပေါင်း100ကျော်လောက်ရှိတယ်လို့ခန့်မှန်းထားတဲ့အတွက်နောက်ထပ်တောမီးလောင်ကျွမ်းမဲ့အခြေအနေတွေအတွက်ကိုပြင်ဆင်နေကြပါတယ်။ပူပြင်းတဲ့ရာသီတွေဟာဒီနှစ်အတွင်းမှာစံချိန်တင်အောင်များလာတာပါ။ ဒီရာဟုဂျမတောင်စုမထရာအနောက်ကာလီမန္တန်နဲ့တောင်ကာလီမန္တန်ပြည်နယ်တွေမှာအရေးပေါ်အခြေအနေကြေညာထားပါတယ်။တော်မီလောင်မှုပေါင်း180ကျော်ကြောင့်ထွက်လာတဲ့မိဂိုးငွေတွေကိုဒီအနောက်ကာလီမန္တန်စုမထရာစတဲ့မြို့ကြီး၄မြို့မှာရှူရှိုက်နေကြရပါတယ်။ဒီအခုဒီတော်မီလောင်ကျွမ်းမှုတွေဟာအရင်တော်မီလောင်လေးမရှိတဲ့အာရှပြည်နယ်အထိပါပြန့်နှံ့နေပါတယ်ဒီပြဿနာဘယ်လိုရှင်းမလဲဆိုတာဆွေးနွေးဖို့သမ္မတကိုတောင်းဆိုထားတယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောပါတယ်ရှင
်စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမျက်မှန်တို့ပြောပြခဲ့ကြတာပါအခုတော့စီရေးချင်းချောက်မှုအခြေအနေကိုတင်ဆက်သွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမြောက်ကိုရီးယားတို့ကြားစီရေးချင်းချောက်တဲ့ဇကားတွေအပြင်းထန်ဆက်ပြောနေကြဆဲဖြစ်ပြီးအခုချိန်အထိရပ်မသွားသေးပါဘူး။အခုလိုပြောဆိုချက်ပေါ်ကမ္ဘာနိုင်ငံအများအပြားကစိုးရိမ်နေကြသလိုတင်းမာမှုကိုစီရေးနီးလန်းနဲ့ဖြေရှင်းလို့မရဘူးဆိုပြီးပြောနေကြပါတယ်။ကိုကျော်ကျော်သိန်းကစူးစီးတင်ပြထားတာပါ။
မြောက်ကိုရီးယားကအမေရိကန်ကိုစပြီးတိုက်ခိုက်လာရင်လက်တုံ့ပြန်ဖို့အတွက်အမေရိကန်စစ်ဖက်အနေနဲ့အားလုံးအဆင်သင့်ပြင်ထားပြီလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြာနေမနေ့ပိုင်း Twitter မှာရေးပါတယ်။အမေရိကန်ပိုင်ဂွမ်ကျွန်းကမ်းလွန်ပင်လယ်ပြင်ကိုပယ်ထိန်ထုံးကြီး၄လုံးဇက်တိုက်ပစ်လွတ်ဖို့အစီအစဉ်ကိုအချောတက်နေပြီလို့မြောက်ကိုရီးယားကပြောပြီးတဲ့နောက် Mr. Trump ကအဲ့ဒီလိုရေးတာပါ။ Mr. Trump Twitter မှာရေးပြီးတစ်ချိန်တည်းမှာလို့ပဲမြောက်ကိုရီးယားဘက်ကလည်းကိုရီးယားကျွန်းဆွယ်ကိုဘုံတလုံးလောက်ပဲကျလာပါစေ။အဲ့ဒါဟာနျူကလ িয়ার စစ်ပွဲကိုဥတီသွားမယ်လို့နိုင်ငံပိုင်သတင်းဌာနကနေပြောပါတယ်။ဂွမ်ကျွန်းကအမေရိကန်လေတပ်အခြေစိုက်စခန်းမှာတော့ဘုံကျဲလေယာဉ်တွေကိုအမြဲမပြတ်အသင့်အနေထားပြင်ထားပြီးလို့လေတပ်ဒုတိယတမူးဒုတိယဗိုလ်မှူးကြီးခရစ်အိုချိုဇူးကသတင်းတော့တွေကိုတောက်ကြာနေမှာပြောပါတယ်
။ We feel safe here right now and that's what this continuous bomber presence does. It assures our allies and deters our adversaries there.
ဒီနေရာမှာဘုံကျဲလေယာဉ်တွေမပြတ်ရှိနေတဲ့အတွက်ဘေးကင်းလုံခြုံတယ်လို့ကျွန်တော်တို့ခံစားရပါတယ်။ဒါကကျွန်တော်တို့မဟာမိတ်တွေအတွက်စိတ်အေးစေပြီးရန်သူတွေကိုတွန်းဆုတ်စေပါတယ်။ဒီနေရာကိုမြောက်ကိုရီးယားကတိုက်ခိုက်လာနိုင်ခြင်းအလားအလာမရှိဘူးဆိုတာပြီးခဲ့တဲ့ရက်ပိုင်းကပဲနိုင်ငံသားရေးဝန်ကြီး Rex Tillerson ကဒီမှာပြောသွားပါသေးတယ်
။အမေရိကန်နေမျိုးကိုအရင်သွားတိုက်လို့အမေရိကန်ကလက်တုံ့ပြန်ရင်မြောက်ကိုရီးယားကိုဝန်ကူပေးမှာမဟုတ်ဘူးဆိုပြီးတရုတ်နိုင်ငံကလည်းတောက်ကြနေမှာပဲပြောထားပါတယ်။တောက်ကြနေထို့နိုင်ငံပိုင် Global Times သတင်းစာမှာပါတဲ့အရိဒအဘော်မှာအဲ့ဒီလိုရေးထားတာဖြစ်ပြီးမြောက်ကိုရီးယားကအရင်သွားတိုက်ရင်တရုတ်နိုင်ငံအနေနဲ့ကြားနေဖို့လဲအဆိုပြုထားပါတယ်။ဒါပေမဲ့လည်းကင်ဂျွန်အွန်းအစိုးရကိုဖြုတ်ချဖို့ယူပေချက်နဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ပေါင်းပြီးစစ်ရေးအကြလှုပ်လာရင်တော့တရုတ်အနေနဲ့ဝင်ဆက်ဖက်ရမယ်လို့လည်းရေးထားပါတယ်။ဒီအခြေအနေကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြပြီးကမ္ဘာခေါင်းဆောင်တွေကလည်းအလင်းတင်တိုင်းဒီကိစ္စကိုထည့်ပြောနေကြတာပါ။တဖက်နဲ့တဖက်စကလုံးတွေနဲ့စစ်ထိုးနေကြတာမရက်သေးတဲ့အပေါ်စိုးရိမ်မိပေမဲ့စစ်ဖြစ်တဲ့အထိရောက်မယ်လို့တော့ထင်မှားတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကဘာလင်မြို့မှာတောက်ကြနေကပြောပါတယ
် Ich glaube das und bin fest überzeugt dass eine Eskalation der Sprache nicht zu einer Lösung
စကားတွေနဲ့စစ်ထိုးနေကြတာကပဋိပက္ခအတွက်အဖြေရမယ်လို့ကျမတော့မယုံကြည်ပါဘူးစစ်ရေးနည်းနဲ့လောက်တာကလည်းအဖြေဖြစ်မယ်လို့ကျမမထင်ပါဘူးဒါပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေချထားတာနဲ့အမျှကုလသမဂ္ဂလုံခြုံရေးကောင်စီမှအဆက်မပြတ်လှုပ်ဆောင်သွားရမယ်လို့ကျွန်မယူဆပါရယ်
။ရုရှားနိုင်ငံကလည်းစီအေးပြည်ပခန့်အန်ဒရယ်ဟာတိတ်ကိုကြီးမားလွန်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားအပြန်အလှန်ချင်းချောက်ပြောဆိုနေတာတွေပေါ်တိတ်ကိုစိုးရိမ်နေကြောင်းတောက်ကြနေမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကပြောပါရယ်
။ Но вы знаете нашу позицию, мы не приемлем ядерной Северной Кореи.
ကျွန်တော်ရဲ့ယက်တီချက်ကသိကြတဲ့အတိုင်းပါပဲမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်တဲ့နိုင်ငံတစ်ခုမဖြစ်စေချင်ပါဘူးမြောက်ကိုရီးယားမှာလူပေါင်းများစွာဘေးဒုက္ခရောက်စေမဲ့ပြင်းထန်တဲ့ပဋိပက္ခမဖြစ်အောင်တားဆီးဖို့ရွေးချက်နဲ့တရုတ်နိုင်ငံနဲ့ကျွန်တော်တို့ပူးပေါင်းအဆိုပြုထားတာတွေရှိပါတယ်အကြောင်းမလှစွာပဲမြောက်ကိုရီးယားနဲ့အမေရိကန်ကြားစကားဆွေးနွေးထားတာကအလွန်ကျွံဖြစ်လာနေပါပြီအဆုံးမှာတော့စင်ကြီးလုံးတရားကအသာရသွားမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီတော့တွင်မှာပဲဂျပန်နိုင်ငံကတော့သူတို့မှာရှိတဲ့ PAC-3 Patriot ဒုံခွင်ဒုံတွေကိုနိုင်ငံအနောက်ပိုင်းမှာတောက်ကြနေကပဲရွှေ့ပြောင်းချထားလိုက်ပါတယ်။ဂျပန်နိုင်ငံကိုကြော်ပြီးဂွမ်ကျွန်းကမ်းလွန်ပင်လယ်ကိုဒုံကြီးတွေနဲ့ပစ်ဖို့စီစဉ်နေပြီလို့မြောက်ကိုရီးယားကပြောထားပြီးတဲ့နောက်အခုလိုဒုံခွင်ဒုံတွေရွှေ့ထားလိုက်တာပါ။ဂျပန်ဟာအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်9000နီးပါးဂျပန်နိုင်ငံမှာရှိနေပါတယ်ခင်ဗျာ။
က ကိုကျော်ကျော်သိန်းပြောပြခဲ့တာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်သွားပါမယ်မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲကိုနေပြည်တော်မှာဒီကနေ့ဒုတိယနေ့ဖြစ်ဆက်ပြီးကျင်းပမှာဖြစ်ပါတယ်ဒီမိုကရေစီအပြောင်းအလဲမှာစစ်တပ်ရဲ့အခန်းကဏ္ဍကဆွေးနွေးစရာတစ်ခုအဖြစ်ပါဝင်နေပါတယ်စစ်တပ်ရဲ့လွှမ်းမိုးမှုတည်တည်သာရှိနေသေးတဲ့နိုင်ငံမှာအယက်သားအစိုးရအပြည့်အဝအုပ်ချုပ်မှုဖြစ်လာနိုင်ဖို့ NLD အစိုးရမှာရှင်းလင်းပြတ်သားတဲ့ရည်မှန်းချက်ရှိဖို့လိုတယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံသားပညာရှင်တချို့ကထောက်ပြပါတယ် VOA သတင်းနောက် Joe Freeman နေပြည်တော်ကပေးပို့တဲ့သတင်းလွှာကိုမဆုမြတ်မွန်ကတင်ပြပါမယ်
နေပြည်တော်မှာသုံးရက်ကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲကိုတောက်ကြနေကစတင်ခဲ့ပါတယ်။ပြုပြင်ပြောင်းလဲရေးလုပ်တဲ့အခါအခက်အခဲတွေအများကြီးရှိတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဆွေးနွေးပွဲဖွင့်ပွဲမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်။မှန်ကန်တဲ့ပုံစံနဲ့တွားရင်တော့မှအားလုံးဟာချက်ချင်းလန့်ကင်းကောင်းသွားဖို့ဆိုတာမဖြစ်နိုင်တဲ့အပြင်နေရာတိုင်းမှာအောင်မြင်မှုရဖို့မဖြစ်နိုင်တဲ့အတွက်အဖက်ဖက်ကစူးစမ်းဖို့လိုတယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့စိတ်ဓာတ်မျိုးပြုပြင်မွေးမြူဖို့လည်းတိုက်တွန်းသွားပါတယ်။စစ်ဖက်အုပ်ချုပ်မှုမှအရက်ဖက်အုပ်ချုပ်ရေးတို့ဗဟုဥစည်းစနစ်မှဈေးကွက်စည်းဝါးရေးတို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီတို့စတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုင်ရာဖိုရမ်မှာတမိုင်းပညာရှင်တွေနိုင်ငံရေးဆိုင်ရာကျွမ်းကျင်သူပညာရှင်တွေတန်တမန်တွေလည်းသူတို့ရဲ့အမြင်တွေကိုဆွေးနွေးဖလှယ်ကြပါတယ်။အာဏာရှင်အစိုးရတွေစစ်အစိုးရတွေရဲ့အုပ်ချုပ်မှုကနေဒီမိုကရေစီစနစ်ကိုအသွင်ပြောင်းခဲ့ကြတဲ့အင်ဒိုနီးရှားတောင်ကိုရီးယားနဲ့စပိန်နိုင်ငံတွေရဲ့အသွင်ပြောင်းလဲပုံတွေကိုတောက်ကြနေကဆွေးနွေးပွဲအတွင်းမှာကျွမ်းကျင်သူတွေကဆွေးနွေးသွားခဲ့ကြပါတယ်။တနင်္ဂနွေနေ့ကျရင်ဝင်ရောက်ဆွေးနွေးမဲ့ဗြိတိန်နိုင်ငံကန်တာဘရီခရစ်စ်ချာ့ချ်တက္ကသိုလ်ကတွဲဘက်ပါမောက်ခရှိုရန်ခေလ်ကမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်လို့သူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ The really positive thing is we've had two elections in the country which have been relatively free and particularly the last one I thought a bit fair.
ဒီကောင်တဲ့အပြောင်းလဲတွေကတော်တော်လေးလွတ်လပ်တဲ့ရွေးကောက်ပွဲနှစ်ခုကျင်းပနိုင်ခဲ့ပါတယ်။အထူးသဖြင့်နောက်ဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲဆိုရင်မျက်မျက်တရရှိခဲ့တယ်။အလုပ်ဖြစ်တဲ့လွှတ်တော်ပေါ်ပေါက်လာတဲ့လွှတ်တော်ရဲ့အခန့်ကဏ္ဍပိုးတိုးတက်လာတယ်။တမရကကွေဦးစိုးရဲ့လက်အောက်မှာရှိတဲ့ဝန်ကြီးဌာနစုကလွယ်လို့ကျန်ဝန်ကြီးဌာနကဝန်ကြီးတွေဟာအနိုင်ရပါတီကရွေးချယ်ခံရတဲ့အရသာတွေဖြစ်ပါတယ်။အဲ့ဒီချက်တွေကိုကြည့်ရင်တော့ထင်သာမြင်သာအပြောင်းအလဲတွေလို့ပြောရမှာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်မှာလည်းတွေ့တက်မှုတွေတော့ရှိခဲ့ပါတယ်။အထူးသဖြင့်2015မတိုင်ခင်ကအခြေအနေနဲ့နှိုင်းယှဉ်ရင်တော့အပြောင်းအလဲကအများကြီးမဟုတ်ပေမဲ့2010မတိုင်ခင်အခြေအနေနဲ့ဆိုရင်တော့သိကြတဲ့အပြောင်းအလဲတွေဖြစ်ပါတယ်။
ဆယ်စုနှစ်ပေါင်းများစွာစစ်အစိုးရအုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီပေါ်ဆောင်နေတဲ့အစိုးရအုပ်ချုပ်နေပေမဲ့စစ်တပ်ရဲ့လွှမ်းမိုးချုပ်ခိုင်မှုတွေရှိနေစေဖြစ်ပါတယ်။အယက်သားအစိုးရအပြေးအဝအုပ်ချုပ်နိုင်ဖို့နဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေစေဖြစ်တယ်လို့လည်းတွဲဘက်ပေါင်ပေါက်ခရှိုရန်ခေလ်ကပြောပါတယ်
။ We know where the peace process is supposed to go towards.But when we look at democratization, I think the whole agenda becomes much more.
ငញ្ញင်းဖြစ်စဉ်ဘယ်ကိုဥတည်သင့်နေဆိုတာအလုံးစီပါဒါပေမဲ့ democracy အစဉ်ကူးပြောင်းမှုကိုကြည့်ရင်အစီအစဉ်တစ်ခုလုံးကပြဿနာဖြစ်နေလို့ထင်ပါတယ်။အရသာအစိုးရအပြည့်အဝအုပ်ချုပ်နိုင်တဲ့အခြေအနေရအောင်ဘယ်လိုကြီးမှန်းချက်တွေထားသလဲဆိုတာပြပြသားသားမတွေ့ရပါဘူး
။လွှတ်တော်မှာတမရော်သားကိုယ်စားလှယ်25ရာခိုင်နှုန်းနေရာပေးထားတဲ့ဖွဲ့စည်းပုံနဲ့ပဲ2020ရွေးကောက်ပွဲကိုကျင်းပသွားမှာလားဆိုတာကလည်းနောက်ထပ်မေးခွန်းတစ်ခုဖြစ်တယ်လို့သူကပြောပါတယ်။ NLD အစိုးရအနေနဲ့ပထမ5နှစ်သက်တမ်းမှာဘလို့အမွေအနှစ်တွေခြံထားခဲ့ခြင်းတည်းလဲဆိုတာကိုစဉ်းစားဖို့လိုအပ်မယ်လို့သူကထောက်ပြပါတယ်။ဒီမိုကရေစီအသွင်ပြောင်းမှုမှာစစ်တပ်ပါဝင်နေတဲ့အခန်းကဏ္ဍနဲ့ပတ်သက်လို့နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတော့သူ့ရဲ့သဘောထားကို VOA ကိုအခုလိုပြောပါတယ်။
Well, there has been a lot of cynicism expressed from the observatory. We are working to...
ဒါနဲ့ပတ်သက်လို့အပြစ်သဘောမြင်ပြောကြတာအများကြီးရှိပါတယ်။ကျွန်တော်တို့လက်တွဲလုပ်နေတာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတခီးတဲကိုအတူသွားနေကြတဲ့သူတွေဖြစ်လို့ပါ။
တောက်ချာဒီကဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတို့ပြည်တွင်းနဲ့ပြည်ပရေးရာဌာနကအကြီးအကဲဗိုလ်မှူးကြီးအောင်မြင့်ဦးကတော့အယက်သားအစိုးရအနေနဲ့ပြဿနာတွေနဲ့ရန်တွေကိုကာကွယ်နိုင်မှာမဟုတ်တဲ့အတွက်တမရော်ဟာအစိုးရရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့လို့ဆွေးနွေးပါတယ်။အဲ့ဒီနောက်ပိုင်းမှာမှစစ်တပ်ရဲ့အခန်းကဏ္ဍကိုညှိနှိုင်းယူရမယ်လို့ဆွေးနွေးသွားခဲ့တဲ့အကြောင်းသတင်းတောက်ဂျိုးဖရီမန်ကပြောပါတယ်ရှင်
။မဆုမြတ်မွန်တင်ပြခဲ့တာပါခင်ဗျာ။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲကနေအချက်၄ချက်သဘောတူညီမှုရလိုက်တယ်ဆိုပေမဲ့ UNFC အနေနဲ့NCA အပြည့်အစာချုပ်မှာလက်မှတ်ထိုးဖို့စိန်ခေါ်မှုတွေဆက်ရှိနေဦးမယ်လို့တိုင်းသားလိလာသုံးသက်သူတချို့ကမြင်ကြပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ် UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ရန်ကုန်မြို့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှာဩဂုတ်လ10ရက်နဲ့17ရက်နေ့ကြာဆွေးနွေးခဲ့ကြတာပါ NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်၈ချက်တည်းက၄ချက်ကိုတော့ညီညီကြီးကော်မရှင်ကသဘောတူလက်ခံခဲ့တယ်လို့ UNFC တာဝန်ရှိပုဂ္ဂိုလ်တူက VOA ကိုပြောခဲ့ပါတယ်။သဘောတူညီချက်ရတယ်ဆိုတဲ့၄ချက်ကတော့အစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရက်စဲကြောင်းစတင်ကြေညာပေးဖို့ပင်လုံစစ်တပ်နဲ့အညီ Federal ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေပါတဲ့အစုရဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါတဲ့အစုနဲ့နိုင်ငံရေးပါတီတိုင်းသားကိုယ်စားလှယ်တွေပါတဲ့အစုစတဲ့သုံးမွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့22ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်။အခုလိုသဘောတူညီချက်ရတဲ့၄ချက်ထဲမှာပါတဲ့အစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းစတင်ကြေညာပေးဖို့ဆိုတဲ့အချက်ဟာတက်မတော်ဘက်ကအလွယ်တကူလိုက်လျောဖို့မမြင်မိကြောင်းဂျာမနီနိုင်ငံမှာနေထိုင်တဲ့တိုင်းသားဖက်ဒရယ်ရေးလှိလာသုံးသပ်သူစိုင်းဝမ်ဆိုင်းကပြောပါတယ်။
UNFC ကသူကအပြစ်ပြည်လုံးကျုပ်အပြစ်ခတ်ရစေးဆိုတာသူကတပြည်လုံးတန်တန်တက်ရမယ်လို့သူတို့ကဆိုလိုတာဒါပေမဲ့စစ်တပ်ဆိုလိုတာအဲ့ဒီအပြစ်ခတ်ရစေးကျွန်တော်တို့ကျင်ညာမယ်ဒါပေမဲ့ကျွန်တော်နဲ့လက်မထိုးထားတဲ့လူတွေနဲ့ပဲပတ်သက်မယ်မထိုးထားတဲ့လူတွေမှာပတ်သက်ဘူးစစ်တပ်ကအဲ့ဒီလူမျိုးရက်တီတဲ့မျိုးရှိတယ်လေအဲ့လိုပြည်လုံးကျုပ်အပြစ်ခတ်ရစေးကိုတော့စစ်တပ်လိုက်လျောမယ်လို့ကျွန်တော်မထင်ဘူး
21ပြည်လုံးညီလာခံကထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့အပိုင်းမှာလည်းအဖို့တိတိရှိနိုင်တယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ်
။ကျွန်တော်ထင်တာကတကယ့်အရေးကြီးဆုံးအခြေခံဖြစ်တဲ့ဒီ Federal နိုင်ငံတည်ဆောက်ရေးဆိုတဲ့နေရာမှာအဲ့ဒီတက်မတော်ဘက်ကအဲ့ဒါကိုတကယ့်ကိုလူလူချင်းချင်းလဲလျော်လျော်ရှိတဲ့ပုံမပေါ့ဘူး။ဖွဲ့စည်းပုံပြင်ဆင်ရေးဆိုလို့ရှိရင်တော့စွန့်တင်ပွဲရလာတဲ့ချက်လက်တွေနဲ့ပြင်ဆင်မယ်ဆိုတာကစက်တက်ကအဲ့ဒါကိုလက်ခံနိုင်မှာမလားဆိုတာအများကြီးဒုထဖြစ်စေရှိတာပေါ့။
UNFC ကတော့သူတို့တောင်းဆိုထားတဲ့ရှစ်ချက်မရဘူးဆိုရင် NCA စာချုပ်ကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့တောက်လျှောက်ပြောလာခဲ့တာပါ။ကျန်တဲ့၄ချက်ထဲမှာဘယ်လောက်ထိအလျော်အတင်းလုပ်နိုင်မလဲဆိုတာကလည်းမေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုင်းဝမ်ဆိုင်းကဆိုပါတယ်
။ဒီ UNFC ကတင်ထားတဲ့စီးပွားစလုံးတဘောတူမှာကျွန်တော်ကဆိုင်းထိုးနိုင်မှာသူကအဲ့လိုသူကပြောပြီးသားဟုတ်။ကျွန်တော်ထင်တာကတော့အဲ့ဒီ GMC ပေါ့နော်ကော်မတီမှာအဲ့နှစ်ဖက်လက်ခံတဲ့နိုင်ငံသားဝင်ဖြန့်ဖြေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေပါဖို့တာမအဓိပ္ပာယ်ရှိမှာပေါ့ဆိုတဲ့အခါကျတော့ NLD ကတော့လက်ခံကျင်ပါတယ်တဲ့ဒါပေမဲ့စစ်တပ်ဖက်ကတော့လက်ခံကျင်တဲ့ပုံစံသူတို့တိတ်မတွေ့ရဘူးလို့သူတို့ကဒီလိုပြောတာ
ဟုတ် UNFC နဲ့ညီညာရေးကော်မရှင်တို့ဆက်လက်ဆွေးနွေးဖို့ကြံနေတဲ့အချက်တွေကတော့အပြစ်ကရစေးရေးဆိုင်ရာစီးမြင့်နဲ့တပ်ပိုင်းဆိုင်ရာကျင့်ဝတ်စောင့်ကြည့်ရေးလမ်းညွှန်တဲ့တပ်နေရာခြားရာရေးအပြစ်ကရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်မှုကော်မတီမှာနိုင်ငံတကာကကုစရတီပါဝင်ရေး NCA နဲ့ပတ်သက်လို့မပြေလည်တာရှိလာရင်နိုင်ငံတကာဥပဒေပညာရှင်တွေပါတဲ့ဖြန့်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူရေးအကြီးအစားတရံစာတာထုတ်ယူမှုစီမံကိန်းတွေကိုဒေသခံပြည်သူတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေပါဝင်ပါတယ်အဲ့ဒီအချက်ရှိချက်ကိုနှစ်ဖက်သဘောတူခဲ့ရင် UNFC က NCA ကိုလက်မှတ်ထိုးမှာဖြစ်ပါတယ်
ဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ bamis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင
်။ဒီကနေ့စနေည VOE ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေမိမိတို့ရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့နိုင်ပါတယ်။အခုတော့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်။မြန်မာနဲ့ EU တန်တမာရေးကူးသန်းဆက်ဆံမှုအပြည့်အဝဆက်လုပ်ခဲ့တဲ့2013ခုနှစ်မှာEU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာပထမဦးဆုံးတာဝန်ကြီးဖြစ်တာဝန်ထမ်းခဲ့တဲ့ Mr. Roland Kobia ဒီလကိုမှသူ့ရဲ့၄နှစ်တာတာဝန်ကုန်ဆုံးတော့မှဖြစ်ပါတယ်မြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင် VOA ရဲ့ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းရမှာသူကိုယ်တိုင်တွေ့မြင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းကာလရဲ့အနေအထားနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့အခုလိုစပြောပါတယ်
It is a daunting task to embark on such deep
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စင်ခုံမှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှဆိုင်လာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြည်ပြင်ပြောင်းလဲဖို့လုပ်နေတာဟာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ဖြည်းဖြည်းနဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါတကယ်ကိုကြီးမားတဲ့လုပ်ရပါဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့အချိန်ထဲမှာပဲအချိန်နဲ့အမျှလုပ်ကံဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တာတွေကိုပါ။တခູ່ကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ်။ EU ထဲမှာလည်းအကူပြောင်းကာလကိုဖြတ်တန်းနေရတဲ့နိုင်ငံတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့အပြုသဘောဆောင်တဲ့ချဉ်းကပ်မှုမျိုးကိုပဲအမြဲလှုပ်ဆောင်ပါတယ်။
ကျမသတိထားမိတာတခုကိုပြောရရင် righteous တရင်ဆောင်မတခုတည်းမှာတမ္မတ်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်စကားအစီး2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတမ္မတ်ကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပါရစေ
။ Sure.Well, first, as you say, this was a private letter from the European Union and on behalf of all the ambassadors of European countries to the Minister of Commerce. It was not a letter of complaint.
It was okay, a letter of complaint. Okay, well, but I'm going to say that this is the first time I've been here. I've been here for a long time. ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချိန်ချင်းထိုင်ခဲ့ကြတော့ပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူးအကြံပေးတဲ့စာပါခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြင်သာမှုပါပါတယ်လူလူအတွက်လုတ်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်။ဒါတွေမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊အောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေ၊ကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်စကားကိစ္စကိုဥတီပြောတာမဟုတ်ပါဘူး။အခြေခံမူကိုခြုံပြီးတော့ပြောထားတာပါကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့ EU စံတွေကိုချပြတာဖြစ်ပါတယ
်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူထုအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးချင်ပါသလဲ
Well I don't feel that we are here to give advices. I think we need to have a very open dialogue and we have to confront ideas but of courseIt's for Myanmar to take it.
ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူး။ကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံမှန်လေးလေးဆွေးနွေးပါတယ်။လှုပ်တင်တဲ့ idea တွေကိုပေးပါတယ်။ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်အောင်ပါ။မြန်မာဟာ EU နဲ့အတော်တူပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါ။ဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနှုန်းမှုနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
်။အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပေါ်မှာတမတိကဘယ်လိုမြင်ပါသလဲရှင
် It's a very complex process. I have done
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်မှာနေပေါင်းများစွာနိုင်ငံပေါင်းများစွာမှလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လှုပ်သက်တလျှောက်မှာပြိပခါတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါဒါကြောင့်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကင်နေတာကိုတွေ့ရတော့အတော့ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ
။တော်ခင်မျိုးသက်ရဲ့တွေ့ဆုံမေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ30 40 50တို့ကနေမနက် 9:00 နာရီအထိဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ပြသွားမှာဖြစ်ပြီးအမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
It's going to scout ahead of a planetary surface rover to provide high resolution aerial images.
NASA အဖွဲ့မှတာဝန်ထမ်းဆောင်နေတဲ့မြန်မာအမျိုးသမီးဒေါ်မီမီအောင်နဲ့ပတ်သက်တဲ့အကြောင်းအရာလေးကိုနောက်ပိုင်းအမျိုးသမီးကဏ္ဍမှာတင်ပြပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအဖွဲ့နဲ့သတင်းဆောင်မတွေကိုဦးကျော်စံတာကစူးစီးတင်ဆက်ထားတာပါ။အ
ောင်ကျိုးတုတ်ခံထားရတဲ့မြန်မာမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ The diplomat မှာ Libby Hogan ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမှာ Democracy စနစ်အရရွေးကောက်တင်မြောက်ထားတဲ့အစိုးရလက်ထက်သတင်းသမားတွေချင်းချောက်ခံရတာ၊နိုင်ငံတွင်းတချို့နေရာတွေကိုသွားသတင်းယူခရိန်တားဆီးပိတ်ပင်ခံရတာတွေ၊သတင်းမှောင်ချတာတွေဟာမယုံကြည်နိုင်စရာတွေဖြစ်ပါတယ်။ DVB သတင်းဌာနကသတင်းသမား2ဦး၊ The Erawadi က2ဦး၊ TNL ဖြုတ်လုတဲ့မူရစီမီရှိုဘွဲအပြန်မတရားအဖြစ်ဥပဒေပုံမှန် 18 အရဖမ်းဆီးခံရပါတယ်။ဒီဥပဒေဟာမြန်မာအစိုးရနဲ့စစ်တပ်တို့အနေနဲ့တိုင်းဒေသနယ်မြေတွေထဲမှာသူတို့ကိုဆန့်ကျင်တယ်လို့ထင်သူတွေကိုပုံမှန်တပ်ဖမ်းဆီးနေတဲ့ဥပဒေတွေဖြစ်တယ်လို့ HRW ကဖီလ်ရောဘတ်စ်ကဆိုပါတယ်။ယခင်စစ်အစိုးရလက်ထက်ကမရှိခဲ့တဲ့သတင်းလွတ်လပ်ခွင့်ဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာရလာလိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့အခုတော့မလွတ်လပ်ဖက်သတင်းသမားတွေအဖမ်းခံရပါတယ်။သတင်းအလုပ်လုပ်နေတဲ့အဖမ်းခံရတဲ့သတင်းသမားအရေအတွက်ဟာဂျွန်လာကဆက်လို့အခုအချိန်ထိ9ဦးဆီလာခဲ့ပြီဖြစ်ပါတယ်။ဒါအပြင်66ဂါဂျီလို့ခေါ်တဲ့internet ပေါ်မှာအသေးဖြတ်မှုနဲ့ဆွဆွခံရတဲ့အမှုပေါင်းလဲ2013ကနေ2015အထိခုနှစ်မှုသာရှိခဲ့ပေမဲ့ယမန်နှစ်တုန်းကဆိုရင်38မှုတည်းရှိလာခဲ့ပါတယ်အခုအချိန်ထိဒေါန်ဆန်းစုကြည်ကတော့ဒီကိစ္စတွေမှာတစုံတရာဝင်ရောက်ပြောကြားခြင်းမရှိသေးပါဘူးသတင်းသမားတွေကကော်ရီးအတွက်လှုပ်ရှားတောင်းဆိုနေတဲ့သတင်းသမားတူကတော့အထူးသဖြင့်တက်မတော်ဟာမီဒီယာတွေကိုစစ်ကြင်ညာတိုက်ခတ်နေရလို့ဆိုရတယ်ဒီလိုဖိနှိပ်ချုပ်ချယ်မှုတွေရှိနေတဲ့အတွက်အနာဂတ်သတင်းသမားမျိုးဆက်သစ်ပေါ်ဆောင်ရေးအတွက်လီဂျင်နီသူတွေအဖို့စိုးရင်ကြီးရဖြစ်တယ်လို့ယူဆနေကြသူတွေရှိသလိုတချို့ကလည်းဖိနှိပ်ချုပ်ချယ်ဖန်ဆီးမှုတွေဘယ်လိုပဲရှိစေလူငယ်သတင်းသမားတွေကတော့နောက်တော့မှမဟုတ်ဘူးလို့ပြောနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။မောင်တော်ဒေသစစ်တပ်ချထားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီ ERD မှာသုံးသပ်ထားတာကိုဆက်လက်တင်ပြလိုပါတယ်။ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်စီကိုဒီပါတွင်စစ်တပ်ရင်းတစ်ခုဆစ်လွှတ်ဖို့မြန်မာစစ်ကောင်စုတွေဆုံဖြတ်ပြီးတဲ့နောက်ကြာသပတေးနေ့ကပြည်နယ်မြို့တော်စစ်တွေကိုစစ်တပ်ရောက်ရှိလာပါတယ်။မယူတောင်တန်းစစ်သွေးကြွစခန်းစုံစမ်းရေးနဲ့မောင်တော်ဒေသကာကွယ်ရေးအတွက်တပ်မတော်ကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့အမျိုးသားအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကဆိုပါတယ်ဒီလိုစစ်တပ်စစ်ထွန်းမှုဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရခိုင်မျိုးသားပါတီခေါင်းဆောင်တွေတွဲဆုံပြီးနောက်ဖြစ်လာတာပါမကြသေးခင်ကရခိုင်တိုင်းရင်းသားမျိုးနွယ်စုတစ်ခုဖြစ်တဲ့မျိုးလူမျိုး6ဦးအသက်ခံရပြီးနောက်ရခိုင်နဲ့မျိုးတိုင်းရင်းသားတွေဟာအိုးအိမ်ဆွန့်ပစ်ပြီးတော့ထွက်ပြေးနေကြတာပါရခိုင်နိုင်ငံရေးလောကသားတွေကဒီအခြေအနေကိုအထူးစိုးရင်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အရေးပေါ်တွဲဆုံခင်တောင်းဆိုခဲ့ရတာဖြစ်ပါတယ်ရခိုင်မျိုးသားပါတီခေါင်းဆောင်တွေဟာပထမဦးစွာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုချဉ်းကပ်ခဲ့ပေမဲ့တွဲဆုံခွင့်ရဖို့မရဖို့ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒေါ်အောင်ဆန်းစုကြည်ကလည်းပြည်ထောင်ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးတွေနဲ့ဒီလုံခြုံရေးပြဿနာကိုပဲတွဲဆုံဆွေးနွေးနေပါတယ်။အခုတက်မတော်အကြီးအကဲနဲ့တွဲဆုံပြီး48နှစ်ရည်အတွင်းမှာပဲတက်မ33ကလက်နက်အင်အားအပြည့်စုံတပ်ဆင်ထားတဲ့တပ်ဖွဲ့ကိုရာသီဥတုဆွေးရနေတဲ့ကြားထဲကလေရင်နဲ့ရခိုင်ပြည်နယ်ကိုဆီလွှတ်ခဲ့တာဖြစ်ပါတယ်သူနဲ့ရခိုင်ပြည်နယ်ကတိုင်းရင်းသားတွေကိုအပြေးဝအကာအကွယ်ပေးသွားမယ်တရားမဝင်လာရောက်တဲ့လမ်းကြောင်းတွေကိုစောင့်ကြည့်မယ်မယူတောင်တန်းဟာစစ်သွေးကြွတွေရဲ့ခြေကုပ်စခန်းမဖြစ်အောင်လှုပ်ဆောင်မယ်လို့တချို့ကြီးကပြောကြောင်းတွဲဆုံဆွေးနွေးရမှာပါဝင်ခဲ့တဲ့ ANP ခေါင်းဆောင်တွေကရှင်းပြပါတယ်ဒီမယူသို့မဟုတ်မယူတောင်တန်းမှာမွတ်စလင်ရိုဟင်ဂျာ300လောက်ဟာပြည်ပအထောက်ပံ့နဲ့စစ်တင်တန်းတက်နေကြတယ်လို့အာရှထောက်လှမ်းရေးသတင်းရင်းမြစ်တစ်ခုက ARD ကိုကြောင်းကြခဲ့ပါတယ်ဒီဒေသအတွင်းစစ်တပ်ရဲ့ထိုးစစ်ဟာလူခွင့်ချိုးဖောက်မှုတွေအများကြီးရှိခဲ့တယ်လို့ဆွဆွဲမှုတွေခံနေရတယ်ဆိုတဲ့ကြောင်းရေးသားထားပါခင်ဗျာ
ဦးကျော်စံသာတင်ပြခဲ့တာပါအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် Idiom အသုံးက
Close call
ဖြစ်ပါတယ်စာလုံးပေါင်းက CLOSE close ka kata ni da CALL kora kora so do sakai thun ye dai yai dibe ka ro kat pi kora bo idiom so do te wa dibe ka di niya ma andie ga ni ti ti kle lwat da ko so da ba kan kaung lo le metin le ni lwat twa de tabo myo bo di thong ne pat de lo George group pi de u ma ko na sin chi cha ya aw
we were very lucky as we got out of our house before it was burned down. It was a very close call.
Chinoro tikku kankang ni ain de ain long bi long pya ma cha kin chinoro thwet pi nai ngai de li let ma tin li din lwet twa ngai de lo dei bi ya ba de u ma ko naw ta khaw na sin chi cha ya aw
we were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti kle lwat da ko pyo chin idiom a thong ya be lo pyo mle
close call
lo pyo lo ya ba de a ra ga do di ka ni mne chin pya ke de idiom a thong me phit ba de
kolala tan ga ni bi lo american idiom thong english sa ko tin pya ke da ba aku ta kha a myo thami khan na ko tin sat ba me ငါဂျိုပေါ်မှာစူးစမ်းလေ့လာဖို့2020မှာလွှတ်တင်မဲ့ဂျိုပေါ်သွားရင်နဲ့အတူမောင်းသူမဲ့ကင်းတော့ drone ရဟတ်ယာဉ်တစ်မျိုးကိုထည့်သွင်းပေးဖို့ NASA ခေါ် American အာကာသစူးစမ်းရေးအဖွဲ့ကပြင်ဆင်နေပါတယ်ဒီ Mars 2020 Rover Mission မှာအခုလိုအတူလွှတ်တင်နိုင်မှုမျှော်လင့်တဲ့ Mars Scouting Helicopter ကို NASA ရဲ့ JPL လို့တူောက်ခေါ်တဲ့ဌာနခွဲကစူးစမ်းနေရမှာအဲ့ဒီစီမံကိန်းကိုဦးဆောင်နေသူကတော့မြန်မာအမျိုးသမီးမမ်မီမီအောင်ဖြစ်ပါတယ်အာဂါသစူဇန်လီလာကြီးမှာအခုလိုမမ်မီအောင်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာတော်လလတန်းတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
having nothing fancy right in life compared to you know the more privileged countries you do have
ဘယ်လိုပြနိုင်ငံတွေနဲ့ဆိုင်ကျမတို့နိုင်ငံကတိတ်ထွထွထွထွဘာမှမရှိပေမဲ့ကျမတို့မြင်တွေ့ရတဲ့ကောင်းကင်ပြင်ကြီးကတော့အတူတူပါပဲကောင်းကင်ပြင်မှာဘာရီများရှိနေမလဲနေဆက်ကြဝလာစသဖြင့်ကဘာရီရှိကြတယ်လဲဒီမေကွန်းတွေဟာကနေ့အထိပါပဲတဘာဝနဲ့ပတ်သက်လို့တာမန်လူတွေမေးနေကြတဲ့မေကွန်းတွေပါကျမတို့လူသားတွေဘယ်ကစားခဲ့ကြသလဲကျမတို့ကဘာကြိုကြီးတစ်ခုတည်းတက်ရှိရှိတာလားဒီမိကုံးတွေဟာကျမအတွက်တိတ်ကိုတိလို့တဲ့ဆန္ဒပြင်းပြလှပါတယ
်အဲ့ဒါကတော့ NASA ကအမေရိကန်အာကာသစူဇန်လေးလာရေးဌာနရဲ့ Caltech ကို California စစ်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွှတ်တင်ဖို့စီစဉ်ရှိတဲ့Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါတယ်။သူဟာ JPL ဌာနမှာထူးချွန်တဲ့မြို့သမီး14ဦးနဲ့တူဦးအပါဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ JPL ဌာနမှာအမျိုးသမီးထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါဝင်ဗီယက်နမ်ကလှစ်စီးပြေးဒုက္ခသည်အဖြစ်အမေရိကန်ကိုရောက်ခဲ့သူမလနီချောခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအာလက်စ်နဲ့ဗီယက်နမ်မှာဆေးကုံမျိုးကြာဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတနေ့နေထိုင်ခဲ့ရာကလျှစီးပြေးဒုက္ခသည်အဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီးပြေးဒုက္ခသည်တွေလည်းပါဝင်လာတွေ့ရပါတယ်လက်ကဘာကိုတွားရောက်ဖို့စူးစမ်းခဲ့တဲ့ခီးစဉ်တွေမှာခီးစဉ်ကိုထိန်းချုပ်တဲ့စခန်းတွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနှစ်ပါခဲ့ပြီမလို့လေခုလိုရှေ့ဆောင်အမျိုးသမီး14ဦးတို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထမ်းဆောင်နေတာကိုမြင်တွေ့ရခြင်းအပြင်အာကာသစူးစမ်းလေ့လာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကျစရာကောင်းတယ်လို့ဆိုရမှာပါစက်ကြဝဠာကြီးမှာမစူးစမ်းမရှာဖွေရသေးတဲ့နေရာတစ်တွေကိုရှာဖွေရမှာအခုလိုညံရီထက်မြက်ထူးချွန်ပြီးအားကြစရာကောင်းလာတဲ့အမျိုးသမီး14ဦးကိုကြည်ကျင်းအားဖြင့်ကမ္ဘာထမန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီမဲ့လို့လေကောင်းကင်မြင့်ကြီးရဲ့အမခန်းဘွေရာကိုလေ့လာစူးစမ်းတဲ့အရေးအသွေးမှာတော့သူတို့တွေဟာအားလုံးတူညီကြတာတွေ့ရတယ်လို့လေ JBL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာအမျိုးသမီးမမီမီအောင်ကတော့ အမေရိကန်အကာသစူးစမ်းလေ့လာရေးဌာန NASA မှ JPL ရဲ့ Autonomous Systems ဌာနမှလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars Ingenuity ကိုစူးစမ်းလေ့လာရမှတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှ Manager တူလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူတဲ့နှစ်နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး7နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကဆင်းရဲမွဲတေပြီးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different there were just very few things that were available to regular families
ညီမနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်ကျမနေခဲ့တာကရိုးရိုးအိမ်ပါပဲကျမ်းပြင်ကတာမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနေပါကျမတို့စီမှာတီဗီမရှိပါဘူးရေဒီယိုဆိုလဲကိုဖွင့်ခြင်းတိုင်းဖွင့်နားထောင်လို့မရပါဘူးတချို့ရက်တွေတချို့အချိန်တွေကြမှာကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ်
။အကြက်တဲတွေကြားကသူအသက်၁၇နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရကသူ့ကိုမလေးရှားရှိအင်္ဂလိပ်ကျောင်းတောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်၁၆နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအီလီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကတိပ်ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာတိပ်ပံပွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားယာဉ်တွေမှာမောင်းသူမဲ့ drone ယာဉ်အမျိုးအစားကိုတပါးဒီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဦးဆောင်နေတာဖြစ်ပါတယ်။သူတို့ဖွဲ့နေတဲ့2020မှာအင်္ဂါဂျိုကိုလွှတ်တည်မဲ့ Rover Cars စစ်ရုပ်ရေးနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းသူမဲ့ drone ယာဉ်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်က Caltech တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါတယ
်။ It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high definition.
အင်္ဂါဂျိုမျက်နှာပြင်မှာသွားနိုင်တဲ့ rover ယာဉ်လေးလေ့လာဖို့အထွက်ခင်မှာမောင်းသူမဲ့ drone ယာဉ်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါ။မောင်းသူမဲ့ drone ရဟတ်ယာဉ်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့စက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသူတေသနာအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပါ
။အင်္ဂါဂျိုဘော်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းသူမဲ့ drone ယာဉ်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေ NASA သိပ္ပံပညာရှင်ဒေါက်တာဗဒေရာတင်က VOA ကိုရှင်းပြခဲ့ပါတယ
်လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘော်ကို Curiosity လို့ခေါ်တဲ့ကားစက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပုံမှာအလုပ်လုပ်နိုင်ခဲ့ပါတယ်အခုလောလောဆယ်ဒီ Curiosity ဆိုတဲ့ robot စက်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့ခါကျတော့အချိန်ကုန်ပြီးတော့လို့အပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေဒါကြောင့်စက်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်အဲ့ဒါ1990လောက်တည်းက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးအဲ့တော့2020အင်္ဂါဂျိုစက်ရုပ်ယာဉ်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာကာသသိပ္ပံဌာနကွဲရနေပြီးတော့ကြိုးစားနေပါတယ် Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို 3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်။ဒီနေ့ကိုမိုင်ဝက်တာတာခရီးလောက်ပဲရောက်နိုင်နဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီ helicopter ကို2020 March 2020 robot ကားစက်ရုပ်ကလေးနဲ့တိတ်ပန့်အချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့10နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစ်ချင်းရှိပါသေးတယ်။အဲ့ဒီဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံလို့မရတော့ဘူး။နောက်ဒီဇင်း curiosity နဲ့လုံနေပါတယ်။အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီ helicopter လေးကအရင်သွားကြည့်နိုင်တယ်။ Curiosity ကအခုဒီဆက်စုတုံးပဲတိတ်ပန့်အချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေ။အဲ့တော့ဒီကင်းတောက်လေးမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နှင့်မှာပေါ့နော်။လိုက်ကြည့်လိုက်ကြည့်ပဲဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ပြီးလို့ရှိရင် correct direction ပေးလိုက်လို့ရတယ်ဆိုတော့ဟိုသိပ္ပံအခြေလက်တွေစုဆောင်းပွားအရမ်းမြန်သွားလိမ့်မယ်ပေါ့နော
်အင်အားကြိုးပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တင်မဲ့ Rover Robot စရုပ်ရင်း Mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းသူမဲ့ drone ရင်ကိုအတူဆိတ်လွတ်နိုင်ပဲအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်ရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
မျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်မှာမြမကြောက်မြက်အပိုင်းတင့်ကိုဒေါခင်မျိုးသက်ကတင်ပြထားပါတယ
်ဒီတစ်ပတ်တော့မြမနိုင်ငံမှာထွက်တဲ့တွင်းထွက်ကြောက်မြက်တွေအကြောင်း GSC ကြောက်မြက်သင်တန်းကျောင်းကကြောက်မြက်ပညာရှင်ဆရာဦးတင်ကျော်တန်းကပြောပြပေးမှာပါ
ကြောင်မြဲဆိုရဲ definition ကတော့ပြောမယ်ဆိုတော့ခြေပြတ်နေလို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကလှပတော့เนาะလူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရာဝတ္ထုမဆိုကြောင်မြဲလို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တိတိကျကျပြောရရင်တော့ကြောင်မြဲလို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါက twin threat တဘာဝ twin threat ဖြစ်ရပါမယ်เนาะလူလုတာဖြစ်ရပါဘူးနောက်သူမှခုနလိုပဲပေါ့လှပမှုရဲ့ကြံ့ခိုင်တည်မြဲမှုရဲ့ရှားပါမှုရဲ့ဒါအချင်းသုံးရပြည့်စုံသွားပါမယ်เนาะအဲ့တော့ကျွန်တော်ဘာမှယူမှာလဲကြောက်မြက်ဆိုတာကြောက်မြက်လို့သတ်မှတ်တာခုနစိန်ဗရမယာနီလာကြောက်စိန်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်ကြောက်မြက်ကိုမေတ္တံဘူဗရမယာနီလာလို့မကြီးတဲ့ကြောက်မြက်အားလုံးတွင်းတွက်အားလုံးပြပတဲ့တွင်းတွက်အားလုံးကိုကြောက်မြက်လို့ရသတ်မှတ်ပါတယ
်မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောက်မြက်တွေကဘာတွေပါလဲ
အဲရေပုံကပြောမယ်ဆိုလို့ရှိရင်တော့ကြောင်မြက်အစုံထွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ချွင်းချက်အနေနဲ့ကျွန်တော်ပုံမှန်ဒီမှာများမထွက်ပါဘူး။မထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်နိုင်တယ်။ကျွန်တော်ကရှိကုန်မရှိတာလေးဖြစ်နိုင်ပါတယ်။နော်အဲ့ဒါတစ်ချက်ရယ်။နောက်တစ်ခုက Opel ပေါ့နော်။ကျွန်တော် Australia မှာထွက်တဲ့ Opel ကပုံမှန်ပြီမှာအဲ့လိုကြောင်မြက်တောင်းဝင်တဲ့ Opel မတွေ့ရသေးပါဘူး။ဒါပေမဲ့တချို့ location တွေကနေတချို့ဒေသတွေကနေတော့ Opel အမျိုးအစားမျိုးဝဲအခုစားနှစ်ခုစားတွေ့ရဲဆိုတဲ့သတင်းတော့ရှိပါတယ်သို့တော့များများဆဆတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့နှစ်ခုကလွှဲရင်ကြောင်မြက်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါပမာပြည့်ထူးခြားတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောင်မြက်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတွေတက်ပြ
တန်ဖိုးအရှိဆုံးကတော့ကျွန်တော် Ruby Sapphire ကတော့တန်ဖိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်and ဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတံမိုးချီးတယ်လို့ခေါ်ကြပါတယ်သို့တော့ဘာမှပြင်မစိန်အနေအချင်းပဲထွက်ပါတယ်တပွင့်ချင်းရှင်ပြီးပြောမယ်တကလတ်စီတုံးချင်းရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစိန်ကမမိပါဘူးเนาะသူတို့ record တွေရဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပေးဆိုတဲ့စိန်နဲ့ဈေးကြီးပေးဆိုတဲ့ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံကတော်တော်ကြီးကိုကွာတယ်ပရမားနီလာပို့ပြီးတော့တမူးချင်းတွေကတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မယ်ဆိုရင်အဲစိန်တက်ကိုအများကြီးစီးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်းပြောမယ်ဆိုရင်တစ်ချက်ကဗရမယာနီလာနဲ့ရှင်စိန်ရလीနည်းနည်းပိုးများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးဗရမယာနီလာဆိုင်များများစားစား တွေ့ရတယ်ပရမျာနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမျာအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါတယ်ဒါကြောင့်မလို့ပရမျာအကြီးသေးကောင်းကောင်းအရွယ်ကြီးပြီဆိုရင်သူနဲ့အရွယ်စားတူတဲ့စိန်တော့ဘူးသူတဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုတန်ဖို့အရန်များပါတယ်အဓိကတော့ရှားပါလို့ပါညလည်းအဲ့အတိုင်းပါပဲဟောဒါမဲ့ကျွန်တော်ပမာပြမှာတော့ညမထွက်ဘူးပေါ့အဲ့တော့တံမူးကြီးရဲ့ကြောက်ဆိုရင်ကျွန်တော်ကအတိကတော့ပရမညာနဲ့နီလာနောက်တစ်ခါကြောက်စိမ့်ပါကြောက်စိမ့်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်ဈေးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိမ့်ကြီးကစိမ့်ကိုကောင်းကောင်းမိနိုင်ပါတယ်စိမ့်ရဲ့တံမူးရှင်ရဲ့ပြင်းထွက်တည်ဖြစ်ပါတယ
်ပရမညာနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ပရမညာနီလာတော့အလုံးသိတဲ့အတိုင်းပဲအတိကထွက်တာတော့မဟုတ်ဒီသားတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့နော်ကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာပရမညာထွက်တယ်ဆိုတာသိတာတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲနောက်တစ်ခုကအချင်းပြင်းနေကျွန်တော်ကြောက်စိမ့်တွင်းကိုသွားတဲ့လမ်းမှာရှိရဲ့နတ်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နတ်ရာစိတ်ပေါ့ဒီရွာအဲ့ဒီမှာလည်းပရမညာနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့ကအင်ဖော်မေးရှင်းကနှစ်တရာကျော်လောက်ရှိပါပြီ။ဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းငယ်မှာတော့အရိယာကြောက်တည်းဈေးခွက်ထဲကိုရောက်လာပါတယ်။နောက်ထပ်ဘယ်နေရာတွေကအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံဒေသအဲ့ဒါလည်းအရေးကြီးပါတယ်။သို့တော့အဲ့ဒီမှာတော့ပရမားကိုသူတို့ဘယ်လိုခေါ်မလဲများများစားစားလက်တလုံးမှာမထုတ်ပါဘူး။ဘာလို့ဒေသကနည်းနည်းလေးအလှမ်းဝေးတယ်။အဲအဓိကတော့အဲ့ဒါအကြောင်းပါ။အခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်။အလားတူပဲကြောက်စိမ့်ရင်းဒီတာမှာပဲเนาะဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်เนาะအဲ့တော့ကျွန်တော်ထင်တော့ကျွန်တော်ပမာပြည်မှာဟိုတချို့ဒီတာတွေကတေချာဘူမိဗေဒအဖြစ်မလိလာသေးတာတွေတော်တော်များများကြံပါသေးတယ်အဲ့တော့အဲ့ဒီဒီတာတွေမှာလည်းနောက်ပိုင်းမှာဗရမားတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်ကချင်ပြည်နယ်ကကြောက်စိမ့်ကတော့အထူးကြဆုံးပါ
ကြောက်စင်းရတော့လေကချင်ပြည်နယ်ပါပဲအဲ့တော့ကြောက်စင်းနဲ့ပတ်သက်လို့ပြောရရင်လေကဘာပေါ်မှာကြောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ပဲရှိပါတယ်အဲ့ဒီမှာပို့ထူးရတာဗမာပြည်မှာတော့အကြီးသေးလဲကောင်းတယ်အခြေအတွက်များများလဲထွက်ရှိပါတယ်အဲ့ဒါတခုကတော့အရန်ထူးကြပါတယ်အဲ့တော့ကျွန်တော်ကစီဝိုင်းရပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနဲ့ပဲဖြစ်စီပြောမယ်ဆိုရင်ကြောက်စင်းနဲ့ပတ်သက်လို့ကဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပဲအဓိကထွက်တယ်လို့ဆိုနိုင်ပါတယ်။အဲ့တော့အဲ့ဒီမှာလည်းကျွန်တော်တခုပြောစရာတော့ရှိပါတယ်။ကြောက်စိမ့်လို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်။တခုကတော့ဂျီတိုက်။နောက်တစ်ခုကတော့နက်ဖရိုက်ဆိုတာရှိပါတယ်။နက်ဖရိုက်နဲ့ဂျီတိုက်ရှင်မယ်ဆိုရင်ဂျီတိုက်ကတော့တံမိုးပူကြီးပါတယ်။ပူလဲလှတယ်။ပူလဲမာတယ်။အခုပြောတာကျွန်တော်ပြောတာဂျီတိုက်ကိုပြောတာပါ။ဂျီတိုက်ကကဘာမှာ9နေရာပဲတွေ့နိုင်တယ်။နက်ဖရိုက်ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်။တရုတ်ပြည်မှာလည်းတွေ့ပါတယ်။နော်ကြည်ရိုက်ကတော့ကျွန်တော်အတိကကပောင်းမှာဗမာနိုင်ငံတစ်ခုရရပဲထွက်တယ်လို့ဆိုနိုင်ပါတယ်။အဲခံပြီးပေါင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီ။ဘာကမှာတော့အတိကကြောက်စိမ့်ထွက်တာ။ကြောက်မြတ်တောင်းဝင်နဲ့ကြည်ရိုက်ကိုပြောတာပါ
။ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်ပါ။ Precious Stone လို့ခေါ်တဲ့အဖိုးတန်တန်းဝင်ကြောက်တွေဖြစ်တဲ့ဗရမားနီလာနဲ့ကြောက်စိမ့်တွေအကြောင်းအတိကထားပြီးပြောသွားတာပါ။နောက်တစ်ပတ်မှာတော့အဖိုးတန် Precious Stone ထဲမှာပါဝင်တဲ့စိမ့်အပြင်ဗရမားနီလာနဲ့ကြောက်စိမ့်တွေတော့တန်ဖိုးမရှိပဲမဲ့မြန်မာနိုင်ငံမှာထွက်တဲ့ Semi Precious လို့ခေါ်တဲ့ရှားပါကြောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောရရှင်များခင်ဗျာ။အမေရိကန်ပြည်တော်စုဟာမကြသေးခင်ကပဲစီးရီးယားနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအထောက်အကူဖြစ်ဒေါ်လာတန်း20ကိုစီးရီးယားပြန်လည်ထူထောင်ရေးရန်ပုံငွေအဖွဲ့ SRTF ထံပေးအပ်ခဲ့ပါတယ်။ဒီတစ်ချိန်နဲ့ပါဆိုရင်2013ခုနှစ်ကအစပြုလို့အမေရိကန်ပြည်တော်စုအနေနဲ့SRTF အဖွဲ့ထံပေးအပ်ခဲ့တဲ့အကူအညီစုစုပေါင်းဒေါ်လာတန်း60ရှိနေပါပြီ။ဒေါ်လာတန်းပေါင်း60ဆိုတာထူးခြားမြတ်ပြတဲ့ငွေကြေးပမာဏဖြစ်ပါတယ်။ဒါပေမဲ့စီးရီးယားနိုင်ငံမှာအရေးခင်းနေစတင်ဖြစ်ပွားစဉ်ကာလကလေးကအမေရိကန်ပြည်အောင်စုကပေးအပ်ခဲ့တဲ့အကူအညီဒေါ်လာ 3.3 ဘီလီယံနဲ့နှိုင်းယှဉ်မယ်ဆိုရင်တော့20ရာခိုင်နှုန်းတောင်မရှိပါဘူး။2011ခုနှစ်ကလေးက
ဘာရှောင်အဲလ်အာဆတ်အစိုးရဟာလက်နက်မရှိတဲ့အပြစ်မဲ့ပြည်သူတွေပေါ်ဓာတုလက်နက်အသုံးပြုမှုအပါအဝင်ရက်စက်ကြမ်းကြုတ်စွာတိုက်ခိုက်ခဲ့တာပါလက်ရှိအချိန်ထိဖြစ်ပေါ်နေတဲ့ပြည်တွင်းစစ်နဲ့ ISIS အစ္စလာမ်ရဲ့ဘာသာရေးအစွန်းရောက်တွေကတိုင်းပြည်အတွင်းဝင်ရောက်လာခဲ့တဲ့ဖြစ်ရပ်တွေကြောင့်တိုင်းပြည်မှာအလွန်ကြီးမားတဲ့ဒုက္ခတွေပြဿနာကြီးပေါ်ပေါက်လာခဲ့ရပါတယ်စီးရီးယားကဒုက္ခတဲ့ငါးသန်းကျော်ရှိပြီးအိုးအိမ်ဆွန့်ခွာထွက်ပြေးတင်းရှောင်နေကြရသူအရေအတွက်က6တသမ5သန်းကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီကပြောပါတယ်စီးရီးယားနိုင်ငံနဲ့ဆိုးရတဲ့စစ်ပွဲတံခံစားနေရသူတွေအပေါ်အကူအညီတွေပေးဖို့အမေရိကန်ပြည်ထောင်စုကတန်တိထံချမှတ်ထားပါတယ် ISIS စန့်ကျင်ချေမှုန်းရေးနိုင်ငံတကာညွန်ပေါင်းအဖွဲ့ကြီးအတွက်သမရရဲ့အထူးတန်တမန်ဘရက်မာဂရက်မကြသေးခင်ကပြောကြားချက်ထဲမှာကျွန်ုပ်တို့ရဲ့အခြေခံညီမှန်းချက်ကတော့ ISIS တွေလက်ထဲကျရောက်သွားတဲ့နေမျိုးတွေမှာနေထိုင်ကြပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြသူတွေသူတို့ရဲ့နေအိမ်တွေမှာပြန်ပြီးတော့နေထိုင်နိုင်ရေးစရာတွေဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့စီးရေးလှုပ်ရှားမှုနဲ့တည်ငြိမ်အေးချမ်းမှုရှိစေရေးအစီအစဉ်တွေကိုတပြေတည်းဟန်ကျင်ညီညီလှုပ်ဆောင်သွားမှာဖြစ်တယ်လို့အထူးတန်တမန်မက်ဂရက်ကပြောပါတယ်။ Record White မှာတည်ငြိမ်မှုရှိအောင်အရေးတကြီးလှုပ်ဆောင်ရမယ့်နေရာတွေမိုင်းရှင်းလင်းရေးနဲ့ငိုအခြေအနေပြန်ရောက်ဖို့အတွက်အမြန်ဆုံးလှုပ်ဆောင်ကြပါလိမ့်မယ်။SRTF ကိုပေးတဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီဟာကျန်းမာရေးအဆောက်အဦတွေပြန်ပြီးတော့ပြင်ဆင်ဖို့နဲ့အထောက်အကူပြုပစ္စည်းတွေအသုံးဆောင်နေဖြည့်တင်းဖို့ဖြစ်ပါတယ်။လျှက်စစ်နဲ့ရေရရှိရေးအတွက်ပံ့ပိုးပေးနိုင်မှာဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းဂျုံထုတ်လုပ်မှုနဲ့မုန်းဖုတ်လုပ်ငန်းကိုလည်းထောက်ပံ့ပေးမှာပါ။ကျွန်တော်တို့လှုပ်ဆောင်ကြရမယ့်တာဝန်ကတော့စီးရီးယားနိုင်ငံလွတ်မြောက်ဖို့နဲ့တည်ငြိမ်မှုရှိစေဖို့ဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။နိုင်ငံတကာလူမှုအသံပွဲက ISIS တွေကိုတိုက်ထုတ်ပြီးတော့တင်းငိမ့်ညင်းညမ်းမှုကိုဖော်ဆောင်ပေးဖို့နဲ့ ISIS တွေပြန်လည်ပြီးတော့ခေါင်းထောင်မလာအောင်ကာကွယ်ဟန်တားဖို့ဖြစ်တယ်လို့ဝင်းကြီးတယ်လီဆင်ကပြောကြားသွားခဲ့ကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျန်းစီနေတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စကားအဖြစ်မြောက်ကိုရီးယားနဲ့အင်မတန်အန္တရာယ်ကြီးတဲ့အခြေအနေရောက်နေတဲ့ပေါ်တရုတ်သမ္မတရှီကျင်းဖင်နဲ့တောက်ကြနေကြမှာတယ်လီဖုန်းဆက်ဆွေးနွေးမယ်လို့မစ္စတာထရမ့်ကပြောပါရယ်။အမေရိကန်ပြည်ထောင်စုကိုချင်းချောက်တာဒါမှမဟုတ်တခုခုလုပ်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုအစိုးရကသတိပေးပြောဆိုခဲ့တာကိုလည်းသူကထပ်ပြောပါရယ်။ဂွမ်ကျွန်းမှာတခုခုဖြစ်ရင်တော့မြောက်ကိုရီးယားအကြီးကျယ်ဒုက္ခရောက်မယ်လို့သမ္မတထရမ့်ကဆိုပါရယ်။အမေရိကန်ရဲ့အဓိကဗဟိုစစ်ဖက်ဗဟိုဌာနတစ်ခုရှိတဲ့ဂွမ်ကျွန်းကမ်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပစ်လွတ်မယ်ဆိုပြီးမြောက်ကိုရီးယားကချင်းချောက်ထားတာပါ။မြောက်ကိုရီးယားပေါ်ပြင်းထန်အားကောင်းတဲ့နောက်ထပ်တံခါးရည်ရွယ်မှုတွေချမှတ်ဖို့အမေရိကန်ကစဉ်းစားနေတယ်လို့လည်းနယူးဂျာစီပြည်နယ်ကတူပိုင်ခေါက်ကွင်းမှာသမ္မတထရမ့်ကသတင်းတော့တွေကိုပြောပါရယ်။ဒီလိုမျိုးအမေရိကန်နဲ့မြောက်ကိုရီးယားကြားစီးရီးတင်းမာမှုအရှိမရောသေးတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကကျဆင်းခဲ့တဲ့အမေရိကန်အစုရှယ်ယာဈေးတွေဟာတောက်ကြနေတော့ကတော့နည်းနည်းပြန်တက်ပါရယ်။နယူးယောက်အစုရှယ်ယာဈေးကွက်မှာ S&P နဲ့ Dow Jones ရှယ်ယာဈေးတွေတက်သမ1ရာခိုင်နှုန်းလောက်တက်ခဲ့ပြီး Nasdaq ညွန်ကိန်းဟာလည်းတက်သမ64ရာခိုင်နှုန်းလောက်အတက်နဲ့ဈေးပိတ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြှင့်ချထားလိုက်တဲ့ဆိုတဲ့သတင်းပေါ်ဆိုရင်းနဲ့ကြောင်းမြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂဒုစုံရဆစ်စီမှုရန်ဟီလီကဩဂုတ်လ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အဲဒီလိုစစ်တပ်အင်အားတိုးမြှင့်ချထားတဲ့ပေါ်ရခိုင်မျိုးသားပါတီ AMP ကတော့ကြိုဆိုထားပါတယ်။တနင်္ဂနွေနေ့ပြည်ခရရဲ့ဆေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNFC တို့အကြားသဘောတူလိုက်ကြပါပြီ။ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်ဖွဲ့နှစ်ရက်ကြာဆွေးနွေးပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာပါခင်ဗျာ
။ကျေးဇူးခင်ဗျာ။သတင်းချင်းချုပ်ကိုကုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမြမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA စီစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.